ယေလုကာခရစ်မင်းအခန်းကြီး15အငယ်1မှ30အခွန်ခံသောသူတို့နှင့်သိုးသောသူအပေါင်းတို့သည်နားထောင်ခြင်းကအထံတော်သို့ချဉ်ကပ်သည်ဖြစ်၍ဖာရိရှဲနှင့်ကျမ်းပြူဆရာတို့ကဤသူသည်သိုးသောသူတို့ကိုလက်ခံ၍သူတို့နှင့်အတူစားပါသည့်တကားဟုကဲ့ရဲ့အပြစ်တင်ကြ၏ထိုအခါဥပမာစကားကိုမိန့်တော်မူသည်ကသင်တို့တွင်ဇုံတျောက်သောသူ၌တိုးတရာရှိ၍တိုးတကောင်ပြောက်လျင်99ကောင်သောတိုးတို့ကိုတိုးတွင်ထားခဲ့ပြီးမှပြောက်သောတိုးတကောင်ကိုမတွေ့မီတိုင်အောင်တွား၍မရှာဘဲနေမီလောတွေ့ပြီးလျင်ဝမ်းမြောက်သောစိတ်နှင့်ပခုံးပေါ်မှတင်ထမ်း၍မိမိအိမ်သို့ရောက်သောအခါအဆွေခင်မွန်းအိမ်ဤချင်းများကိုခေါ်၍ပြောက်သောတိုးကိုငါတွေ့ပြီးငါနှင့်အတူဝမ်းမြောက်ကြလော့ဟုဆိုတတ်သည်မဟုတ်လောထိုနည်းတူဖြောင့်မတ်၍နောင်တရเสียအကြောင်းမရှိသောသူ99ယောက်တို့၌ကောင်းကင်သားတို့သည်ဝမ်းမြောက်ခြင်းရှိသည်တည်းနောင်တရသောလူဆိုးတယောက်၌သာ၍ဝမ်းမြောက်ခြင်းရှိကြသည်ဟုငါဆို၏တဏီကသစုံတယောက်သောမိမ၌ငွေဆယ်ပြားရှိ၍တပြားပြောက်လျင်စီမီးကိုထွန်း၍မတွေ့မီတိုင်အောင်တအိမ်လုံးကိုလှဲ၍စိစိမရှာဘဲနေမည်လောတွေ့ပြီးလျင်အဆွေခင်မွန်းအိမ်ဤချင်းများကိုခေါ်၍ပျောက်သောငွေကိုငါတွေ့ပြီငါနှင့်အတူဝမ်းမြောက်ကြလော့ဟုဆိုတတ်သည်မဟုတ်လောထိုနည်းတူငါဆိုသည်ကဘုရားသခင်ဤကောင်းကင်တမန်တို့သည်နောင်တရသောလူဆိုးတယောက်၌ဝမ်းမြောက်ခြင်းရှိကြသည်ဟုမိန့်တော်မူ၏အငယ်7မှ24တဖန်မိန့်တော်မူသည်ကဇုံတျောက်သောသူ၌သားနှစ်ယောက်ရှိ၏သားငယ်သည်အဖထံသို့တွား၍အဖအကျွန်ုပ်ရတိုက်သောအမွေဥစ္စာကိုဝေ၍ပေးပါဟုတောင်းမှန်လျှင်အဖသည်ဥစ္စာများကိုဝေ၍သားတို့အားပေးလေ၏ထို့နောက်များမကြာသားငယ်သည်မိမိဥစ္စာများကိုသိမ်းယူ၍ဝေးစွာသောပြည်သို့တွားပြီးလျှင်ထိုပြည်မှာကာမဂုဏ်၌လွန်ကျူးသောအားဖြင့်ဥစ္စာပြုံးတည်၍ရှိသမျှကုန်သောအခါသူပြည်၌ကြီးစွာသောအစာခေါမခြင်းဖြစ်၍သူသည်အလွန်ဆင်းရဲခြင်းသို့ရောက်၏ထိုအခါပြည်သားတယောက်ထံသို့တွား၍အစေခံလျင်ဝတ်တူကိုကျောင်းစီခြင်းကသူတခင်သည်တောသို့ဆေလွတ်သည်ဖြင့်သူသည်ဝတ်စားတတ်သောပေးတော်ကိုပင်စားခြင်းမတတ်ငတ်မွတ်လျက်နေရ၏အဘယ်သူမျှအစာကိုမကြွေထိုအခါတရိယလျင်ငါအဖ၏အိမ်၌အခစားသောသူများတို့သည်ဝါစွာစားရကြ၏ငါမူကားဤပြည်၌သေအောင်အငတ်ခံရ၏ငါထ၍အဖထံသို့သွားမည်အဖအကျွန်ုပ်သည်ဘုရားသခင်ကို၎င်းကိုရော့ကို၎င်းပြစ်မှားပါပြီယခုမှစ၍ကိုရော့ဤသားဟု၍ခေါ်ခြင်းကိုမခံထိုက်ပါသူငါအရာ၌အကျွန်ုပ်ကိုထားတော်မူပါဟုငါပြောမည်ဟု၍အကြံရှိသည်နှင့်ထ၍အဖထံသို့သွားလေ၏တော်၍ဝေသေးသောအခါအဖသည်သူ့ကိုမြင်လျင်တနာသောစိတ်ရှိသည်နှင့်ပြေးသွား၍တား၏လက်ဘင်းကိုပိုက်ဖဲ့လျက်နန်းရှုပ်လေ၏။ဒါကလည်းအဖအကျွန်ုပ်သည်ဘုရားသခင်ကို၎င်းကိုရော့ကို၎င်းပြစ်မှားပါပြီ။ယခုမှစ၍ကိုရော့၏သားဟု၍ခေါ်ခြင်းကိုမခံတိုက်ပါဟုဆိုလျင်အဖကမြတ်သောဝတ်လုံကိုယူခဲ့၍သူ့ကိုခြုံကြသူဤလက်၌လက်စွပ်တစားကိုဆင်ကြခြေနှင်းကိုလည်းစီးစေကြစူအောင်ကျွေးသောနွားကလေးကိုယူ၍တတ်ကြတို့ပြီးမှငါတို့သည်စားချက်ကုန်အံပျော်မွေ့ခြင်းကိုပြုကြကုန်အံငါသားသည်အထက်ကတည်ဤယခုရှင်မြန်ဤအထက်ကပြောက်ဤယခုတွေ့ပြန်ဤဟုအစေအပါတို့ကိုဆိုပြီးမှထိုသူအပေါင်းတို့သည်ပျော်မွေ့ခြင်းကိုပြုကြ၏အငယ်25မှ32သားကြီးသည်တောင်ယာကလာ၍အိမ်အနီးသို့ရောက်သောအခါကချင်းဒီမုတ်ချင်းအတန်ကိုကြားလျင်ငယ်သားတယောက်ကိုခေါ်၍အဘယ်သို့သောအချင်းရနီးဟုမေး၏ငယ်သားကတခင်ဤညီသည်ရောက်လာပါပြီဘေးနှင့်ကင်းလွတ်လျက်ရှိသည်ကိုအဖတွေ့သောကြောင့်စူအောင်ကျွေးသောနွားကလေးကိုတတ်ပါပြီဟုပြောဆို၏သားကြီးသည်အမျက်ထွက်၍အိမ်သို့မဝင်ဘဲနေ၏အဖသည်သူစီတို့တွား၍ချော့မော်ရ၏။ဒါအကြီးကလည်းအကျွန်ုပ်သည်ကာလတာရှည်စွာအဖ၏အစီကိုခံပါပြီ။အဖ၏အလိုကိုတခါမျှမလွန်ကျူးပါ။ သို့တော်လည်းအကျွန်ုပ်သည်အဆွေတို့နှင့်အတူပျော်မွေ့ခြင်းကိုပြုစေခြင်းကအဖသည်စိတ်ကလေးတကောင်ကိုတခါမျှမပေးပြည်စံမိမတို့နှင့်ပေါင်းဖော်၍မိမိဥစ္စာကိုဖြုံးသောဤတန်းငယ်ရောက်လာသောအခါမူကားအဖသည်ဆူအောင်ကျွေးသောနွားကလေးကိုတတ်လိပြီတကားဟုဆို၏အဖကလည်းငါသာတင်းဒီငါထံမှအစင်နေ၏ငါ၏ဥစ္စာရှိသည်မြသည်တင်းဥစ္စာဖြစ်၏တင်းညီမူကားအထက်ကတည်၏ယခုရှင်ပြန်၏အထက်ကပြောက်၏ယခုတွေ့ပြန်၏ထို့ကြောင့်ပျော်မွေ့ဝမ်းမြောက်စရာအကြောင်းရှိ၏အဖဆိုသည်ဟုမိန့်တော်မူ၏